ရှမ်းကုန်မြို့မှာရောင်းနေကြတဲ့ရခိုင်စစ်ရှောင်းတချို့ကိုစစ်ကောင်စီဘက်ကထောက်ပံ့ကြေးပေးဖို့အတွက်လူဦးရေစင်းကောက်ခံတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ထောက်ပံ့ကြေးကိုလှဆင်ပေးအပ်သွားမယ်လို့လည်းရက်ွက်အုပ်ချုပ်ရေးမှူးတွေကပြောပါတယ်။ရန်ကုန်ရောက်ရခိုင်စစ်ရှောင်းတချို့လူဦးရေစင်းကောက်ခံနေရတဲ့အခြေအနေသတင်းပေးဖို့ထားတာကိုတော့ဆက်ပြီးတော့ရှုစားနားဆင်ပါရှင
်။ရှိခိုင်ပြည်နယ်တဲကစီရေးပဋိပက္ခအခြေအနေကြောင့်ဒေသခံတွေဟာရန်ကုန်အပါအဝင်နေရာအသီးသီးမှာစစ်ရှောင်နေရပါတယ်။ရက်ွက်တွေထဲမှာစစ်ကောင်စီရဲ့အုပ်ချုပ်ရေးမှူးတွေကလူဦးရေစင်းကောက်ခံတာတွေဟာခက်ဆက်ဆိတ်ရှိနေပြီးတော့ပြည်ကတဲ့ရက်ပိုင်းထဲမှာရခိုင်စစ်ဘေးရှောင်တွေကိုထောက်ပံ့ချေးပေးအပ်ဖို့ဆိုပြီးစီရင်ကောက်ခံခဲ့တယ်လို့အင်းစိန်ဒေသခံတို့ကပြောပါတယ်။
စစ်ရှောင်တဲ့တော်တော်ရခိုင်နေလို့သူတို့ပြောရတယ်ရက်ွက်ရုံကိုလာမယ်တဲ့။ထောက်ပံ့ရင်ပြီးမယ်တဲ့။အခုပြေးရတယ်နောက်လည်းပြေးပါမှာပေါ့နော်။တကယ်လို့မှမလာပဲနဲ့နောက်တစ်ခေါက်ကျမှသူများတွေထုတ်လို့ရလို့ဥဆုံးအခေါက်ကမလာလိုက်ရလို့ပါညာဆိုချက်မရဘူးလေ
စစ်ဆောင်လူရေကောက်ခံမြေတပတ်အတွင်မှာပဲအုတ်ချုပ်ရေမှုယုံမှာထောက်ပံ့ငွေထုတ်ယူဖို့အကြောင်းကြားခဲ့ပြီးတဦးကိုကြက်1000လုံးပေးခဲ့တယ်လို့ပြောပါတယ်ရှီကိုင်ဘက်ကစစ်ဆောင်တွေကိုမြို့နယ်အသီးသီးကရက်ွက်တွေမှာလူရေစီးရင်ကောက်ခံတာတွေရှိနေတယ်လို့အိမ်ထောင်စုစီးရင်ရှိတဲ့ဒေသခံတွေကလည်းလူရေစီးရင်ကောက်ခံတာတွေလုပ်နေတယ်လို့ပြောပါတယ်
အိုးနာတော့လို့ပြောတယ်သူတို့နန်းထဲမှာအိမ်ပေါင်းစီအကုန်လိုက်ကောက်ထားမဟုတ်ဘူးလေစင်းရင်ထဲမှာတို့ကလို့ပါပိတာပေါ့နော်လူကြီးကသူ့ရဲ့စင်းရင်ထဲမှာပါပိတာလို့လိုက်ကောက်ထားတယ်ပြောလာတော့သူကတော့သကောင်စင်းရင်အရာကောက်တယ်ပြောတယ်ဒါပေမဲ့အိမ်တိုင်းမှာအဲ့စင်းရင်ထဲမှာရှိရတယ်လူတွေလိုက်ကောက်တယ်အဲ့လိုပဲပြောတာ
နိုင်ငံရေးမှာဖြစ်ပွားနေတဲ့လက်နက်ကန်အခြေအနေတွေကြောင့်ရခိုင်အပါအဝင်တခြားပြည်နယ်တွေတိုင်းဒေသအသီးသီးကနေရန်ကုန်မြို့ကိုရွှေ့ပြောင်းနေထိုင်သူတွေလည်းရှိနေပါတယ်ဒါပေမဲ့စစ်ဆောင်နေရသူတွေထဲမှာရခိုင်စစ်ဆောင်တွေကလူရည်စင်းကပ်ပြီးတာကစိုးရင်စရာဖြစ်တယ်လို့လဲကြောင်မြောင်းမှနေထိုင်သူတို့ကပြောပါတယ်
။သူကစစ်ဆောင်လေးကောက်တယ်ဆိုလို့ရှင်လည်းပဲပတ်သက်လိုက်ပြီးလဲဆိုရင်လည်းပဲအညာတို့ဘာလို့ရှိတာလဲလေ။အညာပြီးတဲ့လူတွေဘာညာရရတာမပေးဘဲနဲ့ရခိုင်ကပြီးတဲ့လူတွေကြတာပေးတယ်ဆိုတော့တချို့ကြတော့ဒီထဲမှာသူတို့လိုက်ကောက်လို့ရှင်ရှောင်တဲ့လူရှိတယ်လေ။ဟိုပတ်သက်နေပါလေပြီးတော့ထွက်လာတော့ညာတွေပါတိကျတိရတယ်ကွာ။သူကွက်တွေကပါကွက်တွေတော့မသိဘူးရခိုင်ဘက်ကတော့ဟိုပါတော့နည်းနည်းအယုံဆိုင်တဲ့ဘက်ပေါ့
စစ်မှုရန်ဥပဒေကြောင့်လူရဲ့စီးရင်ကော်ပိုရာတွေဆက်ပြီးတော့ရှိနေပါတယ်အခုအခါမှာစစ်ရှောင်တွေအတွက်ထောက်ပံ့ကြေးဆိုပြီးတော့ရန်ကုန်မှာရောက်ရှိနေတဲ့ရခိုင်စစ်ရှောင်တချို့ကိုတဦးကို1000ကျပ်လုံးနဲ့လှဆင်ထောက်ပံ့သွားမယ်လို့အုတ်ချုပ်ရေးမှူးတွေကလည်းသိရပါတယ်